Welcome to the Voice of America in Burmese.
ဒီအောင်ခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်သံကနေ2022ခုနှစ်ဖေဖော်ဝါရီလ5ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဒိုင်းဒိုမီတာ1925 32နဲ့ဒိုင်းလမ်မီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့စစ်ကောင်စီကပြင်းစင်ရေးဆွဲထားတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းဟာ2021ကမူကြမ်းထက်လူခွင့်ရေးပိုင်းမှာပိုပြီးတော့စိုးဝါးသွားစေလိမ့်မယ်လို့လောလောဆယ်ထုတ်ဖော်ပြောဆိုခွင့်ဆိုင်ရာအဖွဲ့တစ်ခွဲကပြောလိုက်ပါတယ်။ပြင်သစ်သမားနဲ့ဂျမ်နီဝန်ကြီးချုပ်တို့ဟာရုရှားနဲ့ယူကရိန်းနိုင်ငံတွေစီကိုလာမယ့်ရက်ပိုင်းတွေတွင်မှာသွားရောက်ဖို့ရှိနေပါတယ်။ဘေကျင်းဆောင်းသည့်အိုလံပစ်ဖွင့်ပွဲအခမ်းအနားကိုတော့တရုတ်နိုင်ငံကထင်ရှားတဲ့လူခွင့်တက်ကြွလို့ရှားသူအိုင်ဝေဝေကဝေဖန်လိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနားဆင်ရပြီးတဲ့နောက်သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ KIO KIA ရဲ့62နှစ်မြောက်အွန်လိုင်းရင်းဒီအခမ်းအနားကိုဌာနချုပ်ရှိရာလိုင်ဇာမှာဒီနေ့ကျင်းပခဲ့ပါတယ်
။ဒီစီအာနာရှင်တစ်ထုတ်ရင်းဖို့ကျွန်တော်ရည်မှန်းချက်သူမြင်နေတဲ့ဘေးအဖွဲ့အစည်းနဲ့မဆိုကျွန်တော်ကတော့ပူပေါင်းပြီးမှဆက်သွားဖို့ဒီလူလူထုနဲ့ကျွန်တော်ဝန်ထမ်းတွေအားလုံးကိုတိုက်တွန်းထားတာရှိပါတယ်ပါပါတယ်
။KIO ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ပတ်စဉ်စနေနေ့တိုင်းတင်ဆက်ပေးနေကြနောက်ဒုသံစီစဉ်ဥတ္တမောင်သံစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရတဲ့ခေပြန်ကမ္ဘာအစီအစဉ်အပါအဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီစီစဉ်တွေကိုမထုတ်လွှင့်ပေးခင်မှာအခုတော့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
စစ်ကောင်စီကပြင်ဆင်ရေးဆွဲထားတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းဟာ2021ခုနှစ်ကပြင်ဆင်ရေးဆွဲခဲ့တဲ့မူကြမ်းထက်လူခွင့်ရေးဆိုင်ရာပိုင်းမှာပိုပြီးဆိုးသွားစေလိမ့်မယ်လို့လောလောဆယ်ထုတ်ဖော်ပြောဆိုခွင့်ဆိုင်ရာဖွဲ့တစ်ဖွဲ့ဖြစ်တဲ့ Free Expression မြန်မာရဲ့ညွှန်ကြားရေးမှူးဒေါ်ရင်ရတနာသိန်းကပြောပါတယ်။လက်ရှိမှာကိုပဲ VPN အကြောင်းပြဖမ်းဆီးတာတွေရှိနေပြီလို့ဒေါ်ရင်ရတနာသိန်းကပြောပါတယ
်။ There are many cases reported from the ground that the military are arresting people if they found VPN on their device and they you know they ask for the bribe and also like
ဒီလိုရလာတဲ့တရင်အချက်လက်တွေရဆိုရင်ပြဿနာတွေအများကြီးပါပဲ။လက်ကင်ဖုန်းထဲမှာ VPN တွေ့တယ်ဆိုရင်စစ်တပ်ကဖမ်းတယ်။တကယ်လို့သူတို့က VPN ကိုဖုန်းထဲမှာမတွေ့ဘူးဆိုရင် VPN ကိုဘာကြောင့်ထုတ်ပစ်တာလဲဆိုပြီးဖမ်းဖို့လုပ်တယ်။လူတွေကတော့အင်တာနက်ရနေတော့မှဒါပေမဲ့လွတ်လွတ်လပ်လပ်တော့မဟုတ်ဘူးပေါ့လို့ဒေါ်ရင်ရနာသိန်းကပြောပါတယ်။မြန်မာနိုင်ငံမှာဆိုရှယ်မီဒီယာအသုံးပြုတဲ့အပေါ်စစ်ကောင်စီကထိန်းချုပ်တာနဲ့ပတ်သက်ပြီးဆီယနာဒင်းတစ်နှစ်ပြည့်ပြီးတဲ့နောက်ဖေဖော်ဝါရီလ4ရက်တောက်ကြနေ့ကလုပ်ခဲ့တဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုအတွင်းဒေါ်ရင်ရနာသိန်းကအဲ့လိုပြောသွားတာပါစိုက်ဘာလုံခြုံရေးဥပဒေတန်းကိုစစ်ကောင်စီကသူတို့နဲ့ပတ်သက်ဆက်နွယ်တဲ့အဖွဲ့အစည်းတချို့စီကိုမကြာသေးခင်ကပေးပို့ပြီးသဘောထားမှတ်ချက်တောက်ခံထားပါတယ်2022ခုနှစ်မှာပြင်ဆင်ဖြစ်ဆွတ်ထားတဲ့ဒီဥပဒေကျမ်းဟာ2021ခုနှစ်ထဲမှာသူတို့စပြီးတင်သွင်းခဲ့တဲ့ဥပဒေကျမ်းထက်လလဆောထူပေါ်ပြောဆိုခွင့်တည်င်းအချက်လက်ရရှိပိုင်ခွင့်လူညုံရေးနဲ့လူခွင့်ရေးတွေကိုပို့ပြီးချိန်ချောင်းနေတယ်လို့အရက်ဖက်အဖွဲ့အစည်းတွေကထောက်ပြဝေဖန်နေကြပါတယ်။စကိုင်းတိုင်းပလင်းမြို့နယ်အတွင်းမှာဇန်နဝါရီလ30ရက်နေ့ကလေးကစပြီးကြေးရွာတွေမီးရှို့ဖြစ်စီခံနေရတာမှာဖေဖော်ဝါရီလ5ရက်ဒီကနေ့မနေ့ပိုင်းကလှော်ကားကြေးရွာမီးရှို့ခံခဲ့ရတယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။တနင်္လာနေ့ကွယ်ဝန်းကျင်မှာစပြီးရှို့တာပေါ့နော်။နာရီဝင်ကြီးမှာကြာပြီရှိုးတယ်မနက်ဘူးထောက်ခံတစ်ခါရှိုးတယ်ဆိုတော့ဒီနှစ်ခါရှိုးလာရွာရဲ့95ရာခိုင်နှုန်းတော့ပြောလို့မရောက်ဘူးဖြစ်သွားတယ်ပုံစံပြကိုင်းလုံးရှိုးပြီးတော့နာရီဝင်မဟုတ်ဘူးတခါလေးဆက်တိုက်ပြလာရှိုးတယ
်စစ်ကောင်စီတပ်တွေကမီးရှို့တာလို့ဒေသခံတွေကပြောပေမဲ့ဒီအပေါ် VOA အနေနဲ့တီးခြားအတိမပြုနိုင်သေးပါဘူးဇန်နဝါရီလ30ရက်နေ့တုန်းကတော့ပလဲမြို့နယ်အင်မတီကြီးရွာမှာရှိတဲ့ဌာနေပြည်သူစစ်တပ်ဖွဲ့ဝင်တွေရဲ့စခန်းနဲ့ကြေးရွာအနီးတစ်ဝိုက်ကို PDF တွေဝင်တိုက်ပြီးတော့နေအိမ်တွေကိုမီးရှို့ဖျက်ဆီးသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။အဲဒီဖြစ်စဉ်ဖြစ်ပြီးနောက်ပိုင်းမွေးတုံရွာနဲ့ပန်းရွာဖေဖော်ဝါရီလ4ရက်နေ့မှာကိုင်းတွင်းရွာတွေမီးရှို့ခံခဲ့ရပြီးအခုဒီနေ့မနေ့လင်းအားကြီးမှာတော့လှော်ကားရွာပါမီးရှို့ခံရတာပါ။ဒီမီးကြောင့်အင်ဂျီ900လောက်ရှိတဲ့လှော်ကားရွာမှာအင်ဂျီ600လောက်မီးလောင်ပျက်စီးသွားတယ်လို့လည်းရွာခံကပြောပါတယ်။ င်မတီရွာမီရှုခံရတဲ့တဲ့ရင်ကိုစစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပေမယ့်ကျန်တဲ့ရွာတွေမီရှုခံရတာနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးအခုမီရှုခံရတဲ့ရွာ၄ရွာပေါင်းအင်ဂျီ1000လောက်မီလောင်ပျက်စီးခဲ့ပြီးအိုးရင်စွန့်ထွက်ပြေးရသူ9000ကျော်ရှိတယ်လို့ဒေသခံတွေကပြောပါတယ်ကရင်မျိုးသားအစီအယုံ KNU ထိန်းချုပ်ထားတဲ့မူထရော်ခရိုင်ဒွေလူးမြို့နယ်မာထောအုပ်စုတဒုံခုတ်ကြီးရွာကိုစစ်ကောင်စီတပ်တွေကတောက်ကြာနေမနဲ့တနာရီအချိန်လောက်မှာလေရင်နဲ့ဘုံကျဲတက်ခဲ့တာကြောင့်အရက်သား2ဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူ6ဦးထက်မနည်းရှိတယ်လို့ကရင်မျိုးသားအစီအယုံ KNU ကပြောပါတယ်ဒါ့အပြင်နေအိမ်တစ်လုံးမီးလောင်ပျက်စီးပြီးနေအိမ်3လုံးပျက်စီးသွားတယ်လို့လည်း KNU ကပြောပါတယ်နှစ်ဖက်တိုက်ပွဲဖြစ်ချိန်အတွင်းလက်နက်ကြီးနဲ့ပစ်တာထက်ရွာသူရွာသားတွေအိမ်မောကြခြင်းတကောင်ကျော်လင်းရကြီးမှာလေရင်နဲ့ဘုံကျဲတက်ခိုက်တာကပူပြီးဆိုးရွားတယ်လို့KNU နိုင်ငံသားရေးဌာနပြောခွင့်ရပရူစောတော်နီက VOA ကိုပြောပါရယ် KNU တက်မှငါထိန်ချုပ်ရဖာပုံခရိုင်ထဲမှာလဲနေ့စဉ်နှီးပါတိုက်ပွဲတွေဖြစ်နေတယ်လို့ပရူစောတော်နီကပြောပါရယ်မြဝတီခရိုင်၄ကီကောဘက်မှာတိုက်ပွဲညင်နေပြီမြင်မြဝတီမြို့နယ်9မိုင်ကွာလောက်ကကွင်းကလေးရွာဘက်မှာတော့ဖေဖော်ဝါရီလ5ရက်ဒီကနေ့မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရွာသားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဥရောပတိုက်ကထင်ရှားတဲ့နိုင်ငံကောင်းဆောင်နှစ်ဦးဟာရုရှားနဲ့ယူကရိန်းနိုင်ငံတွေစီလာမယ့်ရက်ပိုင်းအပြင်သွားရောက်ပြီးအဲ့ဒီနိုင်ငံတွေကကောင်းဆောင်တွေနဲ့ဆွေးနွေးဖို့စီစဉ်ထားပါတယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်နိုင်ခြင်းကြောင့်တင်းမာမှုတိုးလာနေတာရော့ကြရေးဗန်ဒမေးဆိုင်ရာကြိုးပမ်းမှုတွေကိုသွားပြီးဆွေးနွေးကြမှာပါ။ပြည်နှစ်သမ္မတအီမန်နူရယ်မက်ခရွန်ဟာတရင်းလာလေးမှာမော်စကိုမြို့တော်အင်ဂါရီမှာကီးဖ်မြို့တော်ကိုသွားဖို့ရှိပါတယ်။ဂျာမန်ဝန်ကြီးချုပ်အိုလက်ရှိုးစ်ကနောက်တင်ပတ်ဖေဖော်ဝါရီလ14ရက်နေ့မှာကီးဖ်မြို့တော်15ရက်နေ့မှာမော်စကိုမြို့တော်တွေကိုသွားမှာပါယူကရိန်းနယ်စပ်ကရုရှားတပ်ဖွဲ့ဟာယူကရိန်းကိုလုံးဝကျူးကျော်တိုက်ခိုက်ဖို့အစဉ်အသင့်မဖြစ်သေးပေမဲ့ကြီးတက်အစိတ်အပိုင်းတစ်ခုကတော့ရုရှားအစိုးရကအမိန့်ပေးတာနဲ့ဝင်တိုက်ဖို့အစဉ်အသင့်ပြင်နေတာနောက်ဆုံးအဆင့်ရောက်နေပုံရပြီလို့နယူးယောက်တိုင်းမ်စ်သတင်းတပုတ်မှာရေးထားပါတယ်ယူကရိန်းနယ်စပ်မှာအရင်ကလွတ်ထားတဲ့တပ်ဖွဲ့ဝင်ထောင်ပေါင်းများစွာအပြင်နောက်ထပ်တပ်ဖွဲ့ဝင်1000ထပ်လွတ်ထားတယ်လို့လည်းနယူးယောက်တိုင်းမ်စ်သတင်းမှာရေးထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီအထိ19.6 kHz 15.53ည19.25 kHz 11.83ည19.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရဲ့စနေညထိတ်တဲ့ရောက်တဲ့တွေကိုဆက်ပြောပြနေပါတယ်ကျွန်တော်ဝင်းမပါ။ပြည်ထောင်စုရှီချင်းဖင်ဟာဆောင်းရာသီဥလံပြဖွံ့ဖွဲလာတက်တဲ့ဆာဗီးယား၊အီဂျစ်၊ကာဇက်စတန်၊တက်မင်နစ်စတန်ခေါင်းဆောင်တွေနဲ့ဒီနေ့တွေ့ဆုံခဲ့ပါတယ်။ဥလံပြဖွံ့ဖွဲနေ့ကရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ခဲ့ပြီးတဲ့နောက်အခုနောက်ဆက်ပြည်ပကောင်းဆောင်တွေနဲ့တွေ့ဆုံတာပါရုရှားသမ္မတဗလာဒီမာပူတင်နဲ့အကန့်အသတ်ပူးပေါင်းဆောင်ရွက်သဘောတူညီမှုအသိရခဲ့တဲ့သမ္မတရှီအနေနဲ့ကိုဗစ် -19 စဖြစ်ခဲ့တဲ့2019နှစ်ကုန်ကတည်းကတခြားနိုင်ငံကောင်းဆောင်တွေနဲ့လူချင်းမတူဘဲနေခဲ့ရကအခုအိုလံပစ်ပွဲမှာပထမဆုံးတွေ့ဆုံတာလည်းဖြစ်ပါတယ်တရုတ်နိုင်ငံရဲ့လူခွင့်ချုပ်ဖောက်မှုကြောင့်အမေရိကန်နဲ့အနောက်နိုင်ငံတချို့ကအိုလံပစ်ဖွံ့ဖွဲကိုတပိတ်မှောက်ချခြင်းအနောက်နိုင်ငံတွေနဲ့မပြေလည်တဲ့အာဏာရှင်ဆန်တဲ့အခုကောင်းဆောင်တွေကိုဘီဂျင်းမြို့တော်က Great Hall မှာတရုတ်နှစ်ကူထိမ့်မဲ့တက်ခဲအခန့်ပွဲကြီးမတိုင်ခင်လေးမှာသမရရှိပြည့်စုံခဲ့တာပါ။အိုလံပစ်ဖွံ့ဖွဲလာတဲ့နိုင်ငံကောင်းဆောင်တွေနဲ့နိုင်ငံတကာဖွဲ့စည်းကောင်းဆောင်တွေတက်တဲ့ဒီတက်ခဲအခန့်ပွဲအဖွဲ့မှာသမရရှိကအခုလိုပေကျင်းဆောင်းရသည့်အိုလံပစ်ပွဲကိုတက်လာပြီးထောက်ခံဂုဏ်ပြုတဲ့အတွက်အထူးလှပ်လိုက်လဲလဲကျေးဇူးတင်ကြောင်းပြောလိုက်ပါတယ်။ဒါအပြင်တရုတ်အနေနဲ့ကိုဗစ်ကမ္ဘာကရောဂါကြီးရဲ့ဆိုးကျိုးကိုကျော်လွှားနိုင်ဖို့အစွမ်းကုန်ကြိုးစားခဲ့ပြီးနိုင်ငံတကာကတိကိုဖြည့်ဆည်းတဲ့အနေနဲ့လည်းဒီအိုလံပစ်ပွဲကိုစီစဉ်ထားတဲ့အတိုင်းဖြစ်အောင်ရိုးရိုးသားသားကြိုးစားကျင်းပပေးခဲ့တာပါလို့သမရရှိကပြောခဲ့ပါတယ်ခင်အခုဘေကျင်းအိုလံပစ်ပွဲကျင်းပတဲ့အားကစားကွင်းအဆောက်အုံကိုဒီဇိုင်းဆွဲကူညီပေးခဲ့တဲ့ထင်ရှားတဲ့တရုတ်တက်ကြွသူအိုင်ဝေဝေကအိုလံပစ်ဖွံ့ဖွဲအပေါ်ဝေဖန်လိုက်ပါတယ်တရုတ်နိုင်ငံကလူခွင့်ချုပ်ဖောက်မှုတွေကိုမျက်ကွယ်ပြုပြီးဖွံ့ဖွဲတက်ရောက်လာတဲ့ရုရှားပါဝင်နိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းခေါင်းဆောင်တွေကိုဝေဖန်လိုက်တယ်လို့တပိတ်မှောက်ခဲ့တဲ့အနောက်နိုင်ငံတွေအနေနဲ့လည်းအပေါ်ရန်သာလုပ်ပြီးလက်တွေ့လေးနဲ့မလုပ်ဆောင်ခဲ့ကြဘူးလို့ IWE ကထောက်ပြလိုက်ပါတယ်။ဒါအပြင်အခုအိုလံပစ်ပွဲကြောင့် Omicron မျိုးကွဲသစ်တရုတ်အကစားသမားတွေကိုကူးစက်ဖို့အန္တရာယ်ကြီးနေချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲအနေနဲ့လည်းတရုတ်ရဲ့ COVID-19 အစကင်တွယ်မှုမကောင်းခဲ့တဲ့အပေါ်မေးခွန်းမထုတ်ပဲ
ဒီပွဲလာတက်တာအတွက်သူကလောင်ပြောင်စေရော်လိုက်ပါတယ်အိုင်ဝီကတရုတ်နိုင်ငံအနေနဲ့တပြည့်စုံညွှန်ကြားရေးမှုချုပ်တက်ဒရော့စ်အဒနမ်ဂက်ဘရီယယ်စ်အခုလိုမဝေဖန်ပဲလာထောက်ခံနေတာအတွက်အိုလံပစ်ဖွံ့ဖွဲတယောက်လာတဲ့နိုင်ငံကောင်ဆောင်တွေနဲ့ IOC နိုင်ငံတကာအိုလံပစ်ကော်မတီပါဝင်နိုင်ငံတကာဖွဲ့စည်းတွေဟာသူတို့အလို့စင်ကြေးရင်းနဲ့နိုင်ငံအကျိုးစီးပွားအတွက်တရုတ်ရဲ့ဒီဝါဒဖြန့်လုပ်ငန်းကြီးကိုလိုက်လျောဆက်ဆံပြခဲ့တယ်လို့လည်းအခုပေါ်တူဂီမှာခေါ်လုံနေတဲ့ IOC နိုင်ငံတကာကြီးကြပ်သူတွေကတော့အခြေအနေကိုကောက်ကောင်းထိန်းထားနိုင်ပါတယ်လို့စက်ပြောနေချိန်မှာတနေ့ကပိုးတွေ့သူတွေကအိုလံပစ်ပွဲနဲ့သက်ဆိုင်သူအားလုံးဆိုရင် 22 ဒီတိုင်ပြည်မာကြီးရဲ့နန်းတက်သက်တန်းဟာနှစ်ချံဆိုရင်အနှစ်90ပြည့်ပလက်တီနမ်ရတုတပင်ကြီးကဘာတဝမ်းကျင်းပါတော်မှာပါအသက်90ငါးနှစ်အရွယ်ရှိလာတဲ့ပြည်မာကြီးအလစ်ဘတ်ဟာသူ့ပြည်ပြင်ကြီးဂျော့ရှ်ယုတ်တရက်ကွယ်လို့ပြီးမထင်မှတ်ပဲငငယ်ရွယ်နဲ့အခုလိုထိနှံကိုယူခဲ့ရတာပါဒါပေမဲ့အခုလိုနှစ်ပေါင်း80ရှည်ကြာတဲ့အထိမကြုံစဘူးဒီတိုင်ထိနှံကိုထိန်းလာနိုင်ခဲ့တာကအရေး Empire Chasonga and Napa Matinian Hurigo, a treaty of Nunes, Swane, Yinsan, Chacho, Lagayavale, Tapi, Napa Satellar, Yinjim, Bonzo, Mimala, Kekala, Si Kinang, Timamu, now Nangaga, Champamu, Mimala Gene, a Hunasum, Ditting, Yoba Tamaga, Iugani, Quatramu, Covid 19, Kayoga, Senko, Murugo, Satta, Yinsan, Lagayavale, a Gulu, John Larry, Nunan, Sazan, Chilare, Kabaji, Pimaji, Elizabeth Garo, Ditting, Omi Muri, Trayo, Chason, Kemuri, Trapa,
ဒီနေ့နဲ့နိုင်ငံရေးကဏ္ဍအပေါ်ကနေကြီးကြပ်ဖြတ်တန်းနိုင်ခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ။နောက်ဆုံးအသတင်းတွေကိုကိုချေကျော်သိန်းနဲ့ကိုမင်းတို့ကြီးညာပေးကြတာဖြစ်ပါတယ်။ကူကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ ရန်ကုန်တော့KIOKIA ရဲ့တော်လန်ရေးနေတဲ့ကချင်ပြည်နယ်ဘက်ကဒီနေ့တိုက်ပွဲအခြေအနေတွေကိုပြောပြပေးကြပါမယ်။စစ်အာဏာရှင်ကိုတော်လန်ရမှာရီမန်းချက်တူတွေအားလုံးနဲ့ပူးပေါင်းသွားဖို့ KIO ကချင်လွတ်လပ်ရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်အမ်ဘန်နာကတိုက်တွန်းလိုက်သလိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုလည်းပံ့ပိုးရမယ်လို့ပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲဖားကန်မြို့နယ်အတွင် ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
KIOKI ရဲ့62မြောက်ဒေါ်လာယင်းနေအခမ်းအနားကိုဌာနချုပ်လိုင်စာမှာကျင်းပခဲ့ပြီးအဲ့ဒီအခမ်းအနားမှာ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဗန်လာကကချင်ဘာသာနဲ့မိငုံပြောကြားခဲ့တဲ့အထက်ဆီယနာရှင်ချုပ်ငင်းရေး NUG ကိုပန့်ပိုးရေးတွေကိုထည့်သွင်းပြောကြားခဲ့တယ်လို့ KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ဒီဆီယနာရှင်ချုပ်ငင်းဘုတ်ကျွန်တော်တို့ညီမချက်သူမြင်နေတဲ့ဘယ်ဖို့စီးနေမှဆိုကျွန်တော်တို့ကတော့ပူပေါင်းပြီးမှချက်သွားဖို့ဒီလူလူထုနဲ့ကျွန်တော်တို့ဝန်ထမ်းတွေအားလုံးကိုစိုက်တွန်းထားတာရှိပါတယ်ပါပါတယ်နောက်တစ်ခုရှိတာကတော့ဥပမာ AUG ကိုလည်းကျွန်တော်တို့ပံ့ပိုးရမှာဖြစ်သွားတယ်အားလုံးစုပေါင်းပြီးမှတွန်းလှန်မှတာလင်ကြီးအာဏာရှင်စစ်ချုပ်ရင်းရမှာဖြစ်ပါတယ်ဆိုတဲ့အကြောင်းတွေပါပါတယ
်တခြားရေးကြီးတဲ့အချက်တွေကတော့တော်လိုင်းရင်းကိုနိုင်ငံရေးနည်းအရချုပ်ငင်းရမှာဖြစ်ပေမဲ့ပွင့်လင်းတဲ့ဆွေးနွေးမှုတွေမရှိလို့ကြံ့ကြာခဲ့တာဖြစ်ကြောင်း KIO အနေနဲ့ပင်လုံကတိကဝတ်ကိုအခြေခံပြီးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မှာဖြစ်ကြောင်းနဲ့ မြန်မာစစ်တပ်ကအရာရှိနဲ့တပ်သားတွေအနေနဲ့ဆီယနာရှင်ကိုမကာကွယ်ပဲပြည်သူကိုကာကွယ်ဖို့တိုက်တွန်းကြောင်းစာတော်တွေထည့်သွင်းပြောကြားခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ်။ကချင်ဒေါ်လာရင်းနေဟာကချင်လူမျိုးရေးတပ်မတော် KIA ကိုစတင်ဖွဲ့စည်းခဲ့တဲ့1962ခုနှစ်ဖေဖော်ဝါရီလ5ရက်နေ့ကိုအထိမ်းအမှတ်ပြုသတ်မှတ်ကျင်းပတာလည်းဖြစ်ပါတယ်။ KIA ဌာနချုပ်လိုင်ဇာမှာဒေါ်လာရင်းနေကျင်းပနေချိန်မှာပဲဖားကန်မြို့နယ်ဘက်မှာတော့တိုက်ပွဲတွေဆက်ပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ဖားကန်ဘက်ကတိုက်ပွဲကအခုဒီနေ့လည်းတိုက်နေတုံးပဲဖြစ်ပါတယ်အခုနေ့3နေ့လောက်ရှိပါပြီအတမတော်ဒီစစ်ကောင်စီဘက်ကနေလည်းအလင်းကြမ်းနဲ့ပေါ့နော်လေကြောင်းကနေလာတိုက်တာရှိပါတယ်ဒီနေ့လည်းညနေပိုင်းမှာသူတို့လာမျိုးမှပုံချဲတာရှိပါတယ်ဟုတ်ကဲ့
ဒီနေ့ညနေ3နာရီခွဲလောက်ကစစ်ကောင်စီကလေရင်နဲ့ပုံချဲတာမှာဖားကန့်မြို့နယ်ဆိုင်းပရာရွာနဲ့ကတ်မော်စုရွာကြားကြားရောက်ပေါက်ကွဲပြီးမိသားစု2စုလူ4ယောက်ထိခိုက်ခဲ့တယ်လို့ဒေသခံတူက VOE ကိုပြောပါတယ
်။ရွာအောက်ဘက်ခဲဟောကမောကမောရွာနဲ့ဆန်းသာရွာအဲ့ဒီဟာအတက်နာဝင်ချတော့လေခဏကြေတော့လာတော့ဟိုကျက်ကြီးနဲ့နောက်တက်စကီပြင်းပြန်လာတော့အခုပဲပြန်ရှင်းတော့တယ်။မိသားစုမျိုးထိခိုက်တာဒီလိုကနေတော့မရတော့
ထိခိုက်တဲ့ရာသူတွေကိုမြကြီးနာပို့ဖို့လုပ်နေတယ်လို့လည်းပြောပါတယ်။ဖားကန့်မြို့နယ်ဖားကန့်နဲ့ကားမိုင်းကားလန်ဘော်ကဆိုင်းပရာရွာနဲ့ခွန်ဆိုင်ရန်ရွာကြားမှာဒီလ3ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်နေတာပါဖေဖော်ဝါရီလ4ရက်နေ့တောက်ကြနေ့ကတော့စစ်ကောင်စီဘက်ကလေကြောင်းကနေ3ချိန်ထက်မနည်းတိုက်ခိုက်ခဲ့သလိုဒီကနေ့မှာတော့နေ့ကင်း1နာရီလောက်ကတစ်ချိန်နဲ့ညနေ3နာရီခွဲလောက်မှာတစ်ချိန်2ချိန်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ရန်ကုန်ကလာတဲ့သတင်းကိုကိုချစ်တော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီထက်ကမှအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုတိယအစီအစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်မှာတော့ကိုဗစ်ကာယောဂါနဲ့ဆက်အာနာသိမ်းမှုကြာရုန်းကန်နေရတဲ့မတန်ဆွမ်းတွေအကြောင်းကိုပြောပြထားပါတယ်။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတိယအပတ်စဉ်ပေါ်ကတ်စီစဉ်ကနေကြိုဆိုပါရစေ။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation ရွေးချယ်ရေးတို့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့18လလောက်ကနိုင်ငံအကျွင်းအကြီးအကဲဖြစ်ပွားခဲ့တဲ့ကိုဗစ်ရောဂါနဲ့အာဏာသိမ်းတဲ့ဇန်နဝါရီကထပ်ထဲတစ်ထပ်ခက်ခဲလာတဲ့ဘဝတွေကိုရှင်ဆိုင်နေရတဲ့အတန်းဆွမ်းနေတဲ့ဂျိုးတန်ကစကားပြောပြခဲ့ပါတယ်။သူတို့ကအာနာသိမ်းမှုရဲ့နောက်ဆက်တွဲပြိပခတော်ရဲမှာရှင်တန်နိုင်မှုအတွက်ငွေကြေးအခက်အခဲတွေကာကွယ်ဆေးမထိုးရတာတွေအပြင်လုံခြုံရေးအတွက်ပါရုန်းကန်နေကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့ဒိန်းလောက်တွေကစူးစီးတင်ဆက်ထားဖြစ်ပါတယ
်။ကောတောင်းမျိုးရဲ့လမ်းဘေးတနေရာမှာတော့စံကေသမားဦးထွန်းလွင်သူတယောက်ခီးတယ်ရဖို့အရေးလက်တဆန်းဆန်းနဲ့ငန်းလင်နေပါတယ်။သူကလွန်ခဲ့တဲ့နှစ်20ကစစ်တပ်ကပေါ်တာဆွဲခံရပြီးရှေ့တန်းမှာမိုင်းချထားတာကြောင့်ဘယ်ဘက်ခြောက်ဆုံးရှုံးထားရပါတယ်။မတန်ဆွမ်းသူတဦးဆိုပေမဲ့ဆိုင်ကယ်ကယ်ရီမောင်းပြီးမိသားစုကိုလုကင်ကျွေးမွေးနေသူပါ။အရင်ကဆိုရင်ဆိုင်ကယ်ကယ်ရီဆွဲတဲ့အလုပ်ကမိသားစုတဝန်းတစ်ခါအတွက်ဖူးလုံခဲ့တယ်လို့ဆိုပါတယ်။အခုတော့ဆိုင်ကယ်ကယ်ရီဆွဲတဲ့အလုပ်ကအရင်လိုကောင်းမနေတော့ပါဘူး။ဦးထွန်းလွင်သူတယောက်လက်ကုံရက်ရောက်လာမှကိုတော့စိတ်ပူနေရရှာပါတယ်
သူတို့ကျွန်တော်တို့အိလာခါကကျွန်တော်တို့ကနလားသာသုံးလားသာတော့ကျွန်တော်တို့ကကျိုးသိနေပြီကျိုးသိနေရဆိုတော့သူကဒီလောက်ကုန်လိုက်တဲ့အိလာခါကအိလာခါမကောင်းတယ်မပေးနိုင်ဘူးဒါကျွန်တော်တို့ကဒီမပေးနိုင်တဲ့ပုံမှာဒါအိရှင်နေတဲ့ဒါဆင်းပေးရမယ်အဆိုတာလည်းရှိတယ်အချို့ပိုင်းတွေမှာမီးတစ်ခါဟိုတလားသာနလားသာမသွင်းနိုင်တဲ့ပိုင်းတွေကျွန်တော်တို့မီးလာဖြတ်တဲ့အပိုင်းတွေလည်းကျွန်တော်တို့မှာရှိတယ
်အိမ်ခန်းခါကရေဘိုးနဲ့လှည့်စစ်ဖို့အတွက်တလားကိုကြက်တသိန်းလောက်လိုအပ်နေတယ်လို့ဦးထွန်းလွင်သူကဆိုပါတယ်။မြမပြည်ရဲ့တောင်ဘက်အမိဖျားမှာရှိပြီးထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကောတောင်းမြို့ဟာတခြားမြို့တွေထက်စာရင်လူနေမှုစရိတ်ကြီးတဲ့မြို့တစ်မြို့ဖြစ်ပါတယ်။လက်စစ်မီတာကဟာဒဝဲခရိုင်ထက်နှစ်ဆပိုပေးရတယ်လို့ရေရှားတဲ့မြို့ဖြစ်တာကြောင့်တောင်သုံးရီကအစဝယ်သုံးနေရတာပါ။ဒီလိုစရိတ်တွေကြောင့်တလားကိုအနည်းဆုံး2သိန်းကနေ3သိန်းလောက်မရှာနိုင်ဘူးဆိုရင်မိသားစုဘဝရက်တည်ဖို့မလွယ်ကူတဲ့မြို့လို့ဆိုရမှာပါ။အရင်ဆုံးကတော့ကောတောင်းကနေထိုင်းနိုင်ငံရဲ့နောင်ကိုသွားမဲ့ရှေးပြောင်းလူသားတွေလှပတဲ့ကျွန်းနေစီကိုအလဲသွားတဲ့ဖီးတဲ့အဝင်ထွက်တွေရှိနေတာကြောင့် ဟိုထုံးလင်သူတို့လိုဆိုင်ခဲ့ကယ်ရီသမားတွေအဖို့ဝင်ငွေမျိုးမျိုးမြင့်မြင့်ရလိရှိရဲ့လို့ဆိုပါတယ်ကိုဗစ်ဒုတိယလှိုင်းမတိုင်ခင်ကအဟိုထုံးလင်သူကတနေ့ကိုအနည်းဆုံး1000လောက်ရပါတယ်ကိုဗစ်ဒုတိယလှိုင်းဖြစ်ချိန်ကစပြီးတော့ကောတောင်းရနောင်း20ခန့်ပြေးလိုက်တာနဲ့ကျွန်းခီးစဉ်တွေလက်ပတ်ခွင့်ရနားလိုက်တာတွေကဟိုထုံးလင်သူတို့လိုကယ်ရီသမားတွေစပြီးအခက်တွေ့လာတယ်လို့ဆိုပါ တိုက်ပွဲတွေနဲ့ပြစ်ခတ်မှုတွေကြောင့်ခီးတဲ့တင်ကားတွေပြင်းစဲတာနဲ့ပါသွားတယ်လို့ဆိုင်ကယ်တစ်စီးမှာအမျိုးသားနှစ်ဦးမစီရဆိုတဲ့ကန့်သက်ချက်တွေကြောင့်ဆိုင်ကယ်ကယ်ရီသမားတွေပိုပြီးအခက်တွေ့လာပြီးဝင်ငွေလုံးဝမရှိတဲ့အထိဖြစ်လာကြပါတယ်
ကျန်တဲ့ခါကျရင်ကျွန်တော်တို့မှာ၃နာရီဆောင်းတဲ့နေရာမှာကျွန်တော်နန်းလာပဲဆောင်းတဲ့အပိုင်းလည်းရှိတယ်။အချို့ဆိုရင်ကျွန်တော်ကအိမ်ရင်းကိစ္စပြောရမယ်ဆိုကျွန်တော်ကဆန်ပြုတ်ဆောင်းတဲ့အနေအထားကြီးရှိရတယ
်။သမန်တန်ဆွမ်းတဲ့သူတွေအတွက်ဒီလို့မကောင်းရင်နောက်လို့တစ်ခုပြောင်းပြီးလုပ်လို့ရနိုင်ပါတယ်။ဒါပေမဲ့မတန်ဆွမ်းသူတွေမှာတော့အဲ့ဒီအခွင့်အရေးမျိုးမရှိဘူးလို့ဦးထွန်းလွင်သူကပြောပြပါတယ်
။ကျွန်တော်တန်ဆွမ်းသူကဒီတိုက်ရင်ဆွဲအလုံးအာဆွဲပါနေတယ်ဒါလူတွေသွားလာနေပါနေတယ်ဟာဒီအလုပ်မကောင်းဘူးဟာကျွန်တော်တို့ဒါတန်ခါလုပ်ဖွင့်လို့ရတဲ့လုပ်ငန်းလည်းရှိတယ်ဒီပရန်လေးလုပ်ငန်းလုပ်တဲ့ရှိတယ်အပြည့်ကျွန်တော်တို့ချက်ပိုင်းလုပ်ကြရပေါ့နော်ချက်ပိုင်းလုပ်နေတဲ့လုပ်ငန်းလေးပဲရှိတယ်အဲဖယ်ဖို့တာလို့ထမ်းဖို့တာလို့ဒါလုပ်ငန်းလေးရှိတာပေါ့နော်ကျွန်တော်မတန်ဆွမ်းလိုက်ကြရင်ဒီတစ်ခုကနေစင်မပြေဘူးဆိုရင်နောက်တစ်ခုကထပ်ချိတ်ဖို့ကကျွန်တော်တို့ကမလွယ်ဘူးကြခင်ခင်ကျုပ်ပါတယ
်လက်ရှိစီးပွားရေးအခြေအနေတွေကြောင့်ကော့တောင်းမြို့မှာရှိတဲ့ခြေတုလက်တုတက်ထားရတဲ့သူတွေဟာပြုပြင်ထိန်းသိမ်းမှုမတက်နိုင်တာတွေနဲ့ဖြတ်သွားတဲ့ဘိန်းတက်ကလက်ထိုင်တွေကိုမပြုပြင်နိုင်တဲ့အထိဖြစ်နေကြတယ်လို့ဆိုပါတယ်ခြေတုလက်တုတွေဟာတတ်မှတ်ထားတဲ့အချိန်မှာပြန်လည်ပြုပြင်ရပြီးတော့မပြုပြင်ဘဲထားမယ်ဆိုရင်သွာလာလှုပ်ရှားရအခက်တွေ့စေပါတယ်အရင်တုန်းကတော့အဖွဲ့အစည်းတွေရဲ့လူငွေနဲ့ပြုပြင်ထိန်းသိမ်းတာတွေလုပ်နိုင်ကြပေမဲ့အခုချိန်မှာတော့အဖွဲ့အစည်းတွေကလည်းထောက်ပံ့တာတွေမရှိဘူးလို့ဆိုကြပါတယ်အရင်တုန်းကတော့မတန်ဆွမ်းတွေကိုထောက်ပံ့မှုအစီအစဉ်ခဲ့ပေမဲ့နောက်ပိုင်းမှာတော့မလုပ်ဖြစ်တော့ဘူးလို့တင်းလာရီတိုင်းလူမှုဝန်ထမ်းဦးစီးဌာနကတာဝန်ရှိသူတဦးကဒေါ်တန်ကိုပြောပါရယ်ကိုဗစ်နဲ့အာဏာသိမ်းမှုကြမှာကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဘိတ်မြို့မတန်ဆွမ်းအရေးလှုပ်ရှားနေသူတဦးကလည်
းအရင်ပုံမှန်အခြေအနေမှာဆိုရင်အလုပ်ကံတွေရှိတယ်မတန်ဆွမ်းတဦးမှာသူရဲ့စာဝတ်နေရေးဖြစ်ချင်းနဲ့ကိုပိုင်အလုပ်ဒါမှမဟုတ်ရင်သူတပားစီမှာလုပ်နေတဲ့ဟိုညီသားလာသားဝင်နေရတဲ့အလုပ်တွေရှိတယ်။ရှိတဲ့အခါကျတော့သူတို့ရဲ့စာဝတ်နေကြတာသိခိုင်းမှုမရှိဘူး။ဒါတော့ကိုယ့်ကိုယ်ကိုရှင်းပြမှုရှိတယ်။အခုချိန်မှာအလုပ်သမားတွေရှော့ချလိုက်တယ်။အဲလူတွေစုလို့မရဘူး။ဒီတဲ့အခါကျတော့ဒီလူတွေကသူကမိသားစုမှာပြန်ပြီးကိုရရတယ်။ဒါကြောင့်မို့လို့ခုလိုကာလမျိုးမှာဟိုစာဝတ်နေကြီးကိုပြန်လဲပြည်လဲအောင်လုပ်ဖို့ဆိုရင်ဒီမှာအစအနေပြန်စားပါမယ်။အဲ့တော့ဒီမှာငါတို့ကမိမိကိုယ်ကိုယ်ရဲ့ရှင်နေတဲ့ဒီချိန်မှာဒီချိန်မှာရှင်ကြီးကြီးကြောက်ဆိုးတာဘဝရဲ့အနာဂတ်ကမသိချာတော့ဘူးညာအဲ့ဒီအတွက်ဟိုမိမိကိုယ်ကိုယ်ရဲ့ရှင်ကြီးကြီးကြောက်ဆုံးလာတယ်စိတ်တော့ဆန်ရအောင်ကြီးတိုက်လာတယ
်တစ်ဖက်မှာလည်းလူမှုဖွယ်စည်းတွေမှာတက်တက်ကြွကြွပါဝင်ခဲ့သူမတန်ဆွမ်းသူတချို့ဟာနိုင်ငံရေးနဲ့ပတ်သက်ပြီးတန်တရားနဲ့ဖန်ဆီးခံရမှာကိုစိုးရိမ်နေကြတဲ့သူတွေရှိသလိုတင်းချောင်နေရတဲ့သူတွေလည်းရှိပါတယ်။ဒဝဲခရိုင်မှာတော့မတန်ဆွမ်းမျိုးသားနှစ်ဦးဟာစစ်ကောင်စီရဲ့ဖန်ဆီးစစ်ဆေးတာကိုရဲအတော်ကြားခံခဲ့ရပူပါတယ်။တနင်္လာရီတိုင်းကမတန်ဆွမ်းသူ၅ဦးကိုဒို့အတန်ကမင်းမြဲရမှာတော့အားလုံးကဖန်ဆီးစစ်ဆေးခံရမှာကိုစိုးရိမ်နေလို့ဆိုကြပါတယ်။အဲ့ဒီထဲက၃ဦးကတော့ဆွေမျိုးအိမ်ကြီးမှာတင်းချောင်နေရပြီးလက်ရှိမှာတဦးကကိုအိမ်ကိုပြန်လာပြီးနေထိုင်နေပါတယ်။ကိုတိုင်းတင်းချောင်နေရတဲ့ဘိတ်ခရိုင်ကမတန်ဆွမ်းသူတဦးဖြစ်တဲ့ဦးထွန်းကလည်းသူ့ရဲ့အခက်အခဲကိုအခုလိုဖွင့်ဟပါတယ်
။အဓိကတော့စားဖို့နေရတယ်၊ကျန်းမာရေးပေါ့။ကျွန်တော်တို့မအူကြပြီးဘူးတဲ့အခါနေရမယ်။ဟိုမလို့ဆိုတဲ့နေရာသူ့ဒီစားတဲ့လုံဆောင်ရဲ့လူချင်းရတဲ့နေရာကိုဟိုစောင်းနေရတယ်။အဲမိသားစုနဲ့ဝေးတယ်။ခံမှုတွေရှိတော့ပေါ့။
ဖန်ဆီးခံရမယ့်အရေးကြောင့်တင်းချောင်နေရတဲ့မတန်ဆွမ်းနေနဲ့စစ်ပီးချောင်နေရတဲ့မတန်ဆွမ်းနေဟာကိုဗစ်ကာကွယ်ဆေးထိုးရမယ့်အခွင့်အရေးနည်းပါးနေရလို့ဆိုပါတယ်။အရင်ဆိုရလက်ထက်ကရောစစ်ကောင်စီလက်ထက်မှာပါမတန်ဆွမ်းတဲ့သူတွေကိုကိုဗစ်ကာကွယ်ဆေးဦးစားပေးထိုးနှံဖို့စီမံချက်တွေရေးဆွဲဆောင်ရွက်ခဲ့ရတယ်ရှိပါတယ်။ဒါပေမဲ့အခုချိန်မှာတော့အဲ့ဒီစီမံချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအားနည်းချက်တွေအများကြီးရှိနေတယ်လို့မတန်ဆွမ်းသူတွေကဝေဖန်ကြပါတယ်။
ပါရွေးပေါ်မှာဒီပြည်အစည်းအဝေးအစီအစဉ်ကပြီးခဲ့တဲ့အစိုးရက ဟိုဆိုပြီးတခြားပြီးတော့အကောင့်နဲ့ပုံလို့ရတယ်လုပ်ငန်းရှင်ပါဖြစ်တယ်အဲ့မှာဒီကဲအတူရောက်လာတဲ့အခါကျတော့ဒီအချိန်ကိုစာရေးပေါ်မှာထားပါတယ်ဖပလာပြီးတော့တကယ်မတန်ဆန်းနေဘူးသူအုပ်ကဆက်စစ်နေကြမှုတွေလုပ်တယ်လုပ်တယ်မလုပ်ဘူးမဟုတ်လုပ်တယ်ဟိုရကြီးအုပ်ချုပ်ရုံးတွေရောက်လာတယ်ဒီစာရေးတွေရောက်လာပြီးတော့ဟိုဒီလိုရုံးလာတဲ့ကတ္တလိုက်တယ်အဲမတန်ဆန်းနေဘူးသူတို့ဒ
ုံချိုးတဲ့တဲ့သူတဦးပါဆိုရင်စိတ်မှုကကိုဗစ်ကပဲစေထိုးပေးဖို့လာခေါ်ပေမဲ့ဆုရက်ကိုသွားဖို့လိုက်ပို့ပေးမဲ့သူမရှိတာကြောင့်အခုချိန်ထိကပဲစေမထိုးရသေးဘူးလို့မတန်ဆွမ်းအရေးဆောင်ရွက်နေသူတွေကပြောပြပါတယ်။သူတို့အိမ်မှာအသက်60ကျော်လင်းမယား2ဦးတဲ့နေရာကြောင့်ကပဲစေထိုးရမယ့်နေရာကိုလိုက်ပို့မဲ့သူမရှိဖြစ်နေတာပါ။တနင်္လာရီတိုင်းလူမှုဝန်ထမ်းဦးစီးဌာနကတော့မတန်ဆွမ်းသူအလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်အောင်တိုက်တွန်းစည်းရုံးနေတယ်လို့ဆိုပါတယ်။မတန်ဆွမ်းသူအလုံးကာကွယ်ဆေးထိုးပေးနိုင်အောင်ထွေဦးနဲ့ကျန်းမာရေးဝန်ကြီးဌာနကကြေးရွာတွေအထိဆင်းပြီးလွှမ်းနံပေးနေတယ်လို့ဆိုပါတယ်။မတန်ဆွမ်းသူတွေအလုံးကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့အတွက်ဌာနဆိုင်ရာတွေမှာပဲတာဝန်ရှိတာမဟုတ်ဘဲပြည်သူတွေနဲ့အဖွဲ့အစည်းတွေကပါပူးပေါင်းပါဝင်ဆောင်ရွက်ကြဖို့လိုတယ်လို့လူမှုဝန်ထမ်းဌာနရဲ့တာဝန်ရှိသူကပြောပါတယ်။အတန်ဆွမ်းနေကတော့လက်ရှိဖြစ်နေတဲ့ကိုဗစ်ကပ်ဘေးနဲ့အာဏာသိမ်းမှုခရက်ကြားမှာအမိခိုကင်းကင်းနဲ့အရင်လိုအေးအေးချမ်းချမ်းနဲ့ကိုဝါကိုကိုပြီးရုန်းကန်ရတဲ့ဘဝကိုပိုလိုချင်တယ်လို့ဖွင့်ဟကြပါတယ်။ဦးထွန်းက
လူကျင်ရပါတယ်ပြောမယ်ဆိုလို့ရှိရင်တော့အရင်လိုမျိုးပဲရှိနေတယ်။အရင်လိုမျိုးအလုပ်ကိုမင်းမင်းလုပ်နေတဲ့ဟိုကိုဘဝကိုကြက်ပြီးချင်တယ်။မင်းကိုသူလက်ရှိချက်နဲ့လည်းမင်းကိုဒီမဖြစ်ချင်ဘူး။အရင်လိုဘဝမျိုးပြန်ကြည့်ကြောက်နေတယ်ဘာမှမရှိဖြစ်ပြီးကြတယ်ဘယ်လိုကိုယ့်ကိုရပြီရှင်နေစိတ်ကအဲ့ဒီမှာတော့နေမှာရှိတယ်ဒီတော့အပူကြီးတော့မှဆက်ရှိရမယ်အလုပ်လို့ဘဝကနာမရှိဘူးပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်နေမယ်တို့ဂျိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဂျိုးအတန်အပတ်စဉ်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ Facebook စာမျက်နှာအပြင်ဂျိုးအတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းတွင်တင်းငုံနေနေမနက်6:00ကနေ8:00အတွင်းမှာလည်းနားဆင်နိုင်ပါရဲ့ဂျိုးအတန်အစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ကြီးဝင်တွေကပူးပေါင်းတင်ဆက်ထားဖြစ်ပါတယ်ကျိုးတိုက်ပြီးရင်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားရဲ့စီစဉ်တင်ဆက်တဲ့ဒုတိယစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VR ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတစ်ခါတော့ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မကြသေးမီကတိုတွန်နဲ့ Chevron Company ကြီးတွေကမြန်မာနိုင်ငံကထောက်ခံမယ်လို့ကျင်ညာလိုက်ကြပါတယ်။ယင်းဤမြုံနယ်မှုကိုစဉ်းစားရမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကဘလို့အခန်းကဏ္ဍကနေပါဝင်နေပါသလဲ။နိုင်ငံတကာကုမ္ပဏီကြီးတွေကဘလို့စဉ်းစားတတ်ကြပါသလဲ။ American ASEAN စီးပွားရေးလုပ်ငန်းများကောင်စီကအကြီးတန်းမန်နေဂျာဦးဂျက်မြင့်နဲ့ဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဦးတမောင်တန်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ကျွန်တော်စစ်ပွားရေးကွန်ကြောတိုးတက်မှုကိုစဉ်းစားတဲ့အခါမှာအချုပ်ကဖြစ်နေတဲ့အကြောင်းချက်တွေကိုဖြေနိုင်တာကတော့ချက်ဖြစ်တယ်လို့ဒါစစ်ပွားရေးပညာရှင်ရိုဒစ်ကပြောခဲ့ပြီးတော့ကျွန်တော်မှတ်မိပါတယ်။မြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေမှာတော့အဲ့ဒီစစ်ပွားရေးအကြောင်းချက်တွေပေါ်မှာလူထုကယုံကြည်မှုနိုင်ငံတကာစစ်ပွားရေးလောကကယုံကြည်မှုတွေနဲ့အများကြီးဆက်ဆက်လာတာကိုတွေ့ရတယ်။နော်။အဲ့ဒီယုံကြည်မှုကလည်းကျွန်တော်ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စရာတွေနဲ့ပတ်သက်လာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီဘက်မှာဒီမိုကရေစီလူ့ခွင့်ရင်းနဲ့ယင်းနည်းမျိုးနာမှုဆိုင်ရာသဘောတဝါဝတွေကိုဆွေးနွေးတင်ပြကြပါပါ။ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ Washington Chief Site US ASEAN Business Council အကြီးတန်းမန်နေဂျာဦးချက်စ်ဖြစ်ပါတယ်။ US ASEAN Business Council American ပြည်တော်စုနဲ့ ASEAN နိုင်ငံတွေဂျာမားတတမန်ရေးအရာမာဒီယာအရာစီးပွားရေးအရာရင်ချေမှုရနဲ့လူမှုဘဝရေးရာတွေရပဲပေါင်းစုံဆက်စပ်မှုတွေကိုရှာဖွေလေ့လာနေတဲ့အဖွဲ့အစည်းတည်းဖြစ်ပါတယ်ဒီနယ်ပယ်ဒီမှာဆောင်ရွက်နေတဲ့အဖွဲ့အစည်းတည်းဖြစ်ပါတယ်ပထမဦးဆုံး VOA ရဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ္တကမ္ဘာအစည်းအဝေးမှာလာရောက်ဆွေးနွေးပေးတဲ့အတွက်ကြောင့် ဦးချိုက်ပင်ကိုကျေးဇူးတင်နေကြောင်းပြောပြစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာဦးတင်မောင်ဆိုင်အခုလိုမျိုးအချိန်ယူပြီးနင်းနေနေရဆိုတော့ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ဦးချိုက်ပင်ခင်ဗျာကျွန်တော်တို့မကြာသေးခင်ကတိုတန်နဲ့ Chevron ကုမ္ပဏီကြီးတွေကမြန်မာနိုင်ငံကနေထွက်ခွာမယ်လို့ကြေညာကြပါတယ်အဲ့ဒီရင်ကလည်းတယ်လီနော်ကထွက်ခွာဖို့စီစဉ်ပါတယ်တိုတန်နဲ့ Chevron တို့ကသဘာဝတန်ငွေထုတ်ကြတဲ့ကုမ္ပဏီကြီးတွေပါများသောအားဖြင့်အဲ့ဒီလိုသဘာဝအရင်းမြစ်ထုတ်ကြတဲ့ကုမ္ပဏီကြီးတွေကဘလို့အနာရှင်စနစ်ပဲဖြစ်စီဆက်လက်ပြီးထုတ်လုပ်နေတတ်ကြပါတယ်အစိုးရတွေကပိတ်ဆို့အရေးယူတဲ့အခါမှာလည်းယင်းညုံနံမှုအစ်စ်မလုပ်ဖို့တာတားမြစ်တာဖြစ်ပြီးတော့တည်ဆဲလုပ်ငန်းတွေကိုခင်းယူထားတတ်ကြပါတယ်အခုသူတို့ထက်သွားကြတာဘာကြောင့်လို့ဦးချိန်မြင့်ထင်ပါသလဲနိုင်ငံတကာကုမ္ပဏီကြီးတွေကဘယ်လိုစဉ်းစားနေရှိကြပါသလဲ
ဟုတ်ကဲ့ပြဿနာကပမာစဖြစ်လဲဆိုတော့ MOG ကြီးကတခြားသောဟိုနိုင်ငံပိုင်းအစိုးရပိုင်းအဖွဲ့အစည်းတွေနဲ့ရှင်းလိုက်မယ်ဆိုရင် MOG ကြီးရဲ့ရတဲ့ငွေဒီအမြတ်ငွေတွေကစစ်တပ်ကြီးကိုအဓိကသွားတယ်ဆိုရဲအဲဒါတပ်တွေခိုင်လုံနဲ့ထောက်ထားတဲ့ရာစွာရှိရဆိုတော့အဲဒါပြည်တွင်းမှာလည်းတည်ရနိုင်ငံတကာမှာလည်းတည်ရချက်လိုက်ဒါနံပါတ်၁ချက်ပါအဲနောက်တစ်ခုကကြတော့အဲ့ဒီအတွက်ကြောင့်မလို့ဆက်ပြီးတော့ပေါ်ထွန်းလာတဲ့ advocacy လို့ကျွန်တော်ခေါ်တယ်ပြည်တွင်းမှာရောပြည်ပမှာရောပြည်သူတွေရဲ့တိုက်တွန်းလာမှုအဲ့ဒါကပါလဲဆိုတော့ဟိုတေးနေတဲ့စောင်းနေတဲ့ဒီအခွန်ငွေအမြတ်ငွေ MOG မှာတစ်ဆင့်တမရော်တို့ပွားတဲ့ဟာကိုရပ်တန့်ပေးဖို့အဓိကတောင်းတာဒါက focus ကုမ္ပဏီတွေထွက်သွားဖို့တောင်းတာပေါ့ဆက်ပြီးတော့မြန်မာနိုင်ငံမှာလုံးလုံးမယ်ဆိုတော့တော့ဘေးဆောင်တွေဆက်ဖြစ်တဲ့ဒီအခွန်ငွေနဲ့အမြတ်ငွေရပ်တန့်လို့မရဘူးဆိုတာရပ်တန့်လိုက်တယ်ဆိုရင်လည်းနောက်ဆက်တဲ့စစ်တပ်ကလုံးဆောင်လာမယ်လောရတရားဒီပြည်တွင်းမှာရှိရဲမဝင်နိုင်နေပေါ့နိုင်ငံများဝင်နိုင်နေအတွက်ပါအဲဒါအဲ့ဒီတခုနေနဲ့ဖြစ်နိုင်လဲဆိုတော့ဟိုအသုံးသက်တယ်အဲ့အတွက်ကြောင့်မလို့အခုလိုမျိုးအပိသက်ဖတ်ဖို့ဆိုရဲဆုံးဖြတ်ချက်ကိုရောက်လာဖြစ်တယ်ဒီပြည်သူဆက်ဆံရေးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ဖြည့်ရှင်းရတာနဲ့ကောင်းခဲ့ရတာသူတို့ရဲ့ resource ကို90%ရာခိုင်နှုန်းလောက်သုံးနေအဲ့ဒါမျိုးကြာလာတဲ့အခါမှာတော်သိမ်းပြီတင်းနေဆိုတဲ့ပုံနဲ့ပဲဖတ်သွားရလို့ဟုတ်လားဟိုတုံ့တက်ချင်ပါတယ
်ဟုတ်ကဲ့ဒီဒီမိုကရေစီနဲ့လူခွင့်ရေးကိုအုံမီကြီးတွေကစဉ်းစားတဲ့အခါမှာဘယ်လောက်ထိအလေးပေးစဉ်းစားနေရှိကြပါလဲ
သူတို့ပြနောက်တိုင်းကုမ္ပဏီပေါ့နော် American European ကုမ္ပဏီစားရှိတဲ့ကုမ္ပဏီတွေအဒီမိုကရေစီလူခွင့်ရေးကိုသူတို့ရဲ့ရင်းနှီးမြှုပ်နှံမှုမဟာပြူဟာမှာအဓိကတနေရာနေထားပြီးတော့ထည့်သွင်းစဉ်းစားကြပါတယ်အဲကျွန်တော်ကတော့ဒါ American company ကိုကိုးစားပြုရဲဆိုတော့ American company နဲ့ဆက်ဆက်ပြီးတော့ပြောချင်တာနိုင်ငံနိုင်ငံဝင်မှုကြီးလိုက်တိုင်းမှာ American company ကနံပါတ်1အနေနဲ့ကတော့ခဏတာငွေရှာဖို့ထက်ရေးရှိဘယ်လိုမျိုးဒီနိုင်ငံမှာအခြေစားရမလဲဆိုတာကိုအဲ့မဟာပြူဟာကိုရင်ချဆွဲပါတယ်ဆွဲတဲ့အခါမှာဒီ democracy လူခွင့်ရေးပါဝင်လူ့သမားခွင့်ရေးဘာဝပံဝင်ထိန်းသိမ်းဒါတွေအကုန်လုံးကိုသူတို့ရဲ့ဒီ business strategy ပေါ့နော်ဒီစီစီဝိုင်းမှာပြောရမှာထည့်ပြီးတော့သူဆုံးဖြတ်တယ်စဉ်းစားတယ်ပြီးတော့မှဝင်လေးရှိပါတယ်2017စာပြီးမှနိုင်ငံပွင့်လင်းလာတဲ့အချိန်ကနေခု2021ထိလဲဝင်တဲ့လုပ်ငန်းတွေအကုန်လုံးကဒီ model ဒီပုံဒီစံအတိုင်းပဲဝင်ပြီးတော့ဟိုဒီအခြေအနေကိုတုံ့တက်ခဲ့ပါတယ်ဒီသူပြင်ပြောင်းလဲမှုတွေနဲ့ဒီ democracy လမ်းစဉ်ဘက်ကိုသွားနေရဆိုလို့လဲ2017မှာကျွန်တော်တို့အဖွဲ့ကြီးကဦးဆောင်ပြီးတော့ပဲAmerican နိုင်ငံနဲ့ G company ကို Coca-Cola KFC စရှိရဲ့မျိုးကုမ္ပဏီကြီးတွေကိုမြန်မာနိုင်ငံကိုပထမဆုံးအနေနဲ့စပြီးတော့ပြန်ခေါ်လာတာမျိုးလုပ်ခဲ့ပါတယ်တိုက်တွန်းခဲ့ပါတယ်2021အာဏာသိမ်းမှုဆက်အာဏာသိမ်းမှုနောက်ပိုင်းမှာတော့ကုမ္ပဏီအနေနဲ့ဒီအာဏာသိမ်းမှုကိုရောအာဏာသိမ်းမှုနဲ့ဆက်ဆက်ပြီးတော့ဖြစ်လာတဲ့ပြည်သူ့ဝေဖို့ဖိနှိပ်မှုတွေရောအားရရရှေ့ခံပြီးတော့အချိန်လုံးကထားခဲ့တဲ့မြန်မာနိုင်ငံပေါ်မှာအချိန်လုံးကမြင်ခဲ့တဲ့မြန်မာနိုင်ငံရဲ့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့စီးပွားရေးယဉ်ကျေးမှုနဲ့မှုလုံးလို့ကောင်းနေဆိုရဲ matrix ပေါ့နော်ဒါတဖြည်းဖြည်းနဲ့ရောလာတာဆရာလည်းဒီဖြစ်တော့
ဟုတ်ပါဘူးကျွန်တော်တို့များသောအားဖြင့်ကုမ္ပဏီကြီးတွေကနေရာတရာမှာယဉ်ကျေးမှုလာတော့မယ်ဆိုလို့ရှိရင်စတဲ့အကဲဖြတ်ချက်တွေလုပ်တတ်ကြပါတယ်အဲ့ဒီအခါမှာပေးရမှလည်းရမှာကိုချိန်တယ် နော်ကိုစွန့်စားမယ့်ဟာကိုတွက်တယ်ပေါ့လေဆိုတော့ဒီမိုကရေစီနဲ့လူခွင့်ရေးရှိတာမရှိတာကအဲ့ဒီခုနစွန့်စားမယ်ပေးရမယ့်အချက်ပေါ်မှာသွားပြီးဩဇာတရားမှုရှိပါသလ
ားဟုတ်ကဲ့ရှိပါတယ်ဘာဖြစ်လို့လဲဆိုတော့အဓိကကျွန်တော်တို့ကဟိုနိုင်ငံတကာနိုင်ငံကိုကြည့်ရင်အဲတရားဇာတအရင်းမြစ်ထက်လူစွမ်းအားအရင်မြစ်ကိုပို့ပြီးတော့ကြည့်ပါတယံဇာတအချိန်တန်ကုန်တယ်ဒါပေမဲ့ဒီလူစွမ်းအားအရင်မြစ်ကအချိန်နှမှန်ဒီအကြောင်းမှန်နဲ့ရင်းနှီးမြှုပ်နှံမယ်ဆိုရင်ရေရှည်အတွက်ရတဲ့အကျိုးမြစ်ကပို့ပြီးတော့ရေရှည်တည်တတ်မှာဟုတ်ကဲ့အဲ့တော့တခြားနိုင်ငံတွေကတော့ဒါဆရာလည်းသိပါပါဟိုဒီသဘာဝအရင်မြစ်ကိုကြည့်ပြီးတော့သူတို့ရဲ့ရင်းနှီးမြှုပ်နှံမှုကိုဆုံးဖြတ်တယ်ဒါပေမဲ့ဒါမျိုးတွေကခဏတာအမြဲရမယ်ဟုတ်တယ်ဒါပေမဲ့ဒီဒေသခံပြည်သူတွေရဲ့ဆန္ဒပေါ်ဟားနဲ့ပြည်သူအခြေခံဒေသခံအခြေခံနဲ့ဒီပြည်သူကိုယဉ်ကျေးမြှုပ်နှံတာပြည်သူတွေရဲ့ဒီဖွံ့ဖြိုးတိုးတက်မှုပေါ်ယဉ်ကျေးမြှုပ်နှံတာကြတော့အထူးသဖြင့်ကျွန်တော်တို့အခုအဲ IT ကိုပြောင်းလဲခဲ့ပေါ့နော် IT နဲ့ Digital Economy ကိုပြောင်းလဲလာတဲ့အချိန်မှာလူစွာအရင်းမြစ်တိုးတက်မှုဟာဒါအတိုင်းစားမရှိတဲ့ဒီဖွံ့ဖြိုးတိုးတက်မှုအလားအလာရှိရဆိုတာကိုဟိုဒါနိုင်ငံတွေရောကုမ္ပဏီတွေရပါစပြီးတော့ပြီးပ
ါအနောက်နိုင်ငံဆိုးရတွေကဒီမှာကျွန်တော်တို့เนาะဒီဖိအားပေးတယ်เนาะဖိအားပေးတဲ့အခါမှာမိမိရဲ့ကုမ္ပဏီတွေရှိမယ်အဲ့ဒီကုမ္ပဏီတွေကနေဆင်ရှိနေတဲ့အတွက်ကြောင့်မို့သူ့မှာဖိအားရဲ့တည်ရောက်မှုတစုံတရာ leverage မှာငွေကြေးစည်းစိမ်မှုဆိုလဲသူ့တို့ရဲ့ account ကနေတစ်ဆင့်ချုပ်ထိန်နိုင်တဲ့အနာဆက်အောက်မှာရှိအခုတော့တခြားနိုင်ငံအနောက်နိုင်ငံကုမ္ပဏီတွေမျိုးတခြားကုမ္ပဏီတွေလာသွားပြီဆိုရင်နိုင်ငံရေးကအဲ့ဒီ leverage ကိုပြောတဲ့လုံနိုင်စွာအားဆွလွတ်လိုက်ရမရောက်ဘူးလား
ဟုတ်ကဲ့အဲတနည်းအားဖြင့်ပြောရင်တော့ရောက်တာပေါ့နော်ဒါပေမဲ့အဲဒီလုပ်ငန်းတွေကဆက်ပြီးတော့တည်ရှိနေတဲ့အချိန်မှာလဲ leverage အနေနဲ့ထိထိရောက်ရောက်နိုင်ငံရေးပြောင်းလဲမှုလုံနိုင်မလုံနိုင်ဆိုတဲ့ပုံမှာလဲမေးခွန်းထုတ်ချင်တာရှိပါတယ်အဲနောက်တစ်ခုကတော့ကျွန်တော်ပြောချင်တာအမေရိကန်နိုင်ငံရဲ့နိုင်ငံရေးရန်တွေကဒီပုဂ္ဂလိကပိုင်ဖြစ်တဲ့ကုမ္ပဏီတွေ private sector ကိုနိုင်ငံရေးအခြေအနေကြောင့်သို့မဟုတ်တော့လည်းကောင်းအာဏာသက်နဲ့ဒီနိုင်ငံတကာပေါ်ဒီအဲသွားမှုမှုကိုအလျှော့အတင်းလုပ်တဲ့နေရာမှာပါဒီလိုမျိုးရင်းနှီးမြှုပ်နှံမှုလုပ်ပါမလုပ်ပါဆိုပြီးတော့ညွှန်ကြားလို့မရဘူးခင်ဗျာအဲတခုပဲအစိုးရအနေနဲ့ဒီ American အစိုးရအနေနဲ့ဘာလို့ရလဲဆိုတော့ sanction ပေါ့နော်အဲဒီစီဝါရေးပိတ်ဆို့မှုနဲ့ဒီဘယ်ဘယ်ဌာနတွေဘယ်လုပ်ငန်းတွေဘယ်ပုဂ္ဂိုလ်တွေဟိုရှောင်ရမယ်ဆိုရင်ရှောင်ရမယ်ဆိုတဲ့ဘောမျိုးလမ်းညွှန်ချက်ချပြလို့ပဲရပါတယ်။မင်းကြီးမျိုးနဲ့မင်းကြီးမျိုးနဲ့မျိုးပြောလို့လုံးဝမရပါဘူး။ဒါနံပါတ်1။အဲဒီကုမ္ပဏီအနေနဲ့ကလည်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာအဲသူတို့ရဲ့ယင်းနည်းမျိုးနဲ့မျိုးတည်ဆဲယင်းနည်းမျိုးနဲ့မျိုးဆက်ထားတဲ့အတဲ့ပြီးတော့ရှိနေပြီလားယင်းနည်းမျိုးနဲ့မျိုးဆက်ပြီးတိုးချဲ့တဲ့မဲ့တဲ့။တချို့ကိစ္စတွေမှာကျတော့ယင်းနည်းမျိုးနဲ့မျိုးတခုကဆက်ပြီးမတိုးချက်ရင်အစရေကဝင်လာတဲ့ဟာကပြတ်သုံးသွားနိုင်တဲ့လာလာမျိုးရှိတယ်။အဲ့လိုကြောင့်မို့ဆက်နေသင့်မနေသင့်။နောက်တစ်ခုကကြတော့ဟိုအစ်စ်ထပ်ပြီးတော့ယင်းနှုံနယ်မှုလုပ်ဖို့ပေါ့နော်။ဒီသုံးခုကိုတို့ကြည့်ရပါတယ်။အဲ့လိုကြည့်ရတဲ့အခါမှာအခုလက်တော်မြန်မာနိုင်ငံမှာဖြစ်နေတဲ့လုံခြုံရေးအခြေအနေဒါကအဲကျွန်တော်တို့ခေါ်တာယင်းနှုံနယ်မှုတစ်ခုမဝင်ခင်မှာ risk analysis index ပေါ့နော်။ဒီနှုံနယ်ကတော့ပြီးပါတယ်မြန်မာနိုင်ငံမှာဒီအဲနေသားဒေသတွေမှာတိုက်ခိုက်မှုတိုက်ပွဲဖြစ်နေရဆိုတာဒါဟိုတကယ်ပါလုံးသိပြီးသားပါ။ဒါမဲ့အဲ့ဒီတိုက်ပွဲတွေနဲ့အဲ့ဒီလိုမျိုးတိုက်ခိုက်မှုတွေကအခုချိန်မှာမြို့ကြီးတွေပေါ်မှာရောက်လာပြီမြို့ကြီးတွေတစုံစုံပေါ်မှာရောက်လာပြီဆိုတာအဆရာလည်းသိပါတယ်ဟုတ်အဲ့ဒီခါမှာဒီ business operation ပေါ့စီဝါရေးလေဗာမှုလောက်ရတဲ့အန်ဒီရကပို့ပြီးတော့ညားလာတယ်တချို့ကိစ္စတွေမှာကြတော့ဒါကိုကြည့်ချင်းအပြင်းနဲ့ပဲရမယ့်အငွေနဲ့မကိုက်ပြီးဘူးပြီးတော့ဟိုလုပ်ငန်းကိုတိုးချဲ့တော့တာနဲ့ဆက်ပြီးလုပ်ငန်းရှေ့ဆက်မသွားဘူးဆုံးဖြတ်တဲ့ကုမ္ပဏီရှိပါတယ်နောက်တစ်ခုကကြာဦးနာကျွန်တော်ပြောခဲ့တယ်လို့ပဲ crisis of legitimacy ပေါ့ဟိုနိုင်ငံတကာဇက်ခုံမှာမပြောနဲ့ ASEAN တွင်းဇက်ခုံမှာတော့မှဘသူကအစိုးရအစ်မှန်မှာဆိုတော့အခုချိန်အထိအဲညှိနှိုင်းနေစေအခုချိန်အထိငင်းခုန်နေစေဘယ်အစိုးရအတိအနေနဲ့တတ်မှတ်ပြီးတော့လက်ခံထားရဲဆိုတာမျိုးငင်းခုန်နေစေဖြစ်တဲ့အတွက်ကြောင့်မလို့ဟိုလုပ်ငန်းလုပ်ရတာအထူးသဖြင့်ဒီ rule of law ပေါ့နော်ဒီတရားဥပဒေစိုးမိုးမှုနဲ့ဒီလူခွင့်ရေးပြည်သူ့သဘောထားကိုအခြေခံပြီးလုပ်တဲ့လုပ်ငန်းတွေတို့ကတော်တော်ခက်ခဲရှိပါတယ်။လုပ်ငန်းတစ်ခုလုပ်တယ်ဆိုတာဒီစိုးရအဖွဲ့အစည်းတွေနဲ့ younger than a set time, you see me. These are mere unagin of your crisis of legitimacy, kinney, Edward. Go me in a pair for zero set time, and the Ubi boundary, I yin's a man, I'm your ma. For yet, they are a moon, and I ain't gonna let her move. Daya, the
dog,
because I got your life, don't get the other chill.
Okay,
Jesus, yeah, it's your money. Okay, come here, Gulumio. Would you want that? Can you video? Maybe I made it a Jesus, yeah, it's your money.
Who's really talking to you at all? US ASEAN Business Council, GM Manager, Uchang, it's your money. So, not about them.
Udamandan season, tense that democracy, Luke Queen, and Kid Bangwa season, nothing here, if you buy it, yeah.
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ တိုက်ရိုက်နားထောင်လို့ရသလို သတင်းစောင်းပါးတွေ အသက်ဆင်အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ်
Few American Tangani, Natana Sanakun, February Nayet, Sanini Nyabai, Mabada season ago, Nyakunaigani, Senaiti, Dindo Meter, Sakuna Sangana, Thousand Nidopian, Lilam Tatiakuza Lugani, Sabido Atanlo and Penny Bale, Usabi Tolan Bidome, season Dudia by Mara, the Badrin, take Dayak, the Mazarin season at Nanga, the Ren season ago, Tolan Bidoma Chibari, Diregama Yenzona, the Badrin, take Dayak, the Mazarino, then Sab Bidomava. ဒီလနဲ့မှာကျင်းပမယ်အာဆီယံနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးမှာမြန်မာစစ်ကောင်စီတက်ရောက်ခွင့်မရပါဘူးမြန်မာစစ်တပ်ရဲ့လောက်ရက်တီအဆုံးသတ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကအာဏာသိမ်းတစ်နှစ်ပြည့်နှစ်ပတ်လည်မှာကန့်ကွက်ခဲ့ကြပါတယ်ခရင်ကရားချင်းပြည်နယ်နဲ့မကွေးစကိုင်းတို့မှာစစ်ကောင်စီကအင်အားအလုံးရင်သုံးပြီးတော့မြေပြင်နဲ့လေကြောင်းဆစ်ဆင်းရေးတွေတိုးလုံနေပါတယ်ဒ
ASEAN နိုင်ငံ ထိုင်း ဝန်ကြီး တွေ ရဲ့ စီဝေး ဘက် ကို မြန်မာ စစ်ထုတ် ထုတ် ရေး ဖွဲ့ ကို ဖိမာ မဟုတ် ဘူး လို့ ကမ္ဘောဒီးယား နိုင်ငံ က ပြော ပါတယ် ASEAN မူပေါင်း 5 ချက် ကို အကောင့် ထည့် ဖို့ ရဲ့ နေရာ မှာ တိုးတက် မှု အနည်း ငယ် သာ ရှိ တဲ့ အတွက် စီဝေး ဘက် ကို မြန်မာ စစ် ကောင်စီ တက် ခွင့် ရ မှာ မဟုတ် ဘူး လို့ ကမ္ဘောဒီးယား နိုင်ငံ ထိုင်း ဌာန ပြော ခွင့် ရ Cham Sori က VOA ခမာ ဌာန ကို February 1 ရက် နေ့ က ပြော ပါတယ် ထားဖွဲ့ နိုင်ငံ တချို့ နဲ့ နိုင်ငံ ကြီး တချို့ ရဲ့ PR ပေးမှု ကြောင့် ဖြစ် တဲ့ ဆို ပြီး မြန်မာ စစ် ကောင်စီ ဘက် က တော့ ပြစ် တင် ဝေ ဖန် ပါတယ် နိုင်ငံရေးကို ကိုးစားမပြုတဲ့ ဝန်ထမ်း ကုစရဲကိုရ အစည်းအဝေးကို ဖိတ်ကြားထားတာပါ ဒီ အစည်းအဝေးပွဲဟာ ASEAN အဖွဲ့ အတွင်းမှာတော့ အရေးပါတဲ့ အစည်းအဝေးပွဲတစ်ခု ဖြစ်ပါတယ် ပြည်ခဲ့တဲ့ လဆမ်းပိုင်းတုန်းက ဝန်ကြီးချုပ် ဟွန်ဆန် မြန်မာနိုင်ငံကို တွားရောက်ပြီးတော့ စစ်ကောင်စီ အခြေခံနဲ့ နေပြည်တော်မှာ တွေ့ဆုံခဲ့တဲ့ အပေါ် ဣန္ဒိနီးရှား မလေးရှား နဲ့ စင်ကာပူ စတဲ့ ASEAN ဖွဲ့ဝင် နိုင်ငံတွေရဲ့ ပြင်းထန်စွာ ကန့်ကွက်မှုတွေ ထွက်ပေါ်လာ ပြီးမှာ အခုလို မြန်မာ စစ်ကောင်စီကို မဖိတ်ဖို့ ကမ္ဘောဒီးယား အစိုးရရဲ့ ဆုံးဖြတ်ချက် ထွက်ပေါ်လာတာပါ
မြန်မာနိုင်ငံမှာ စစ်တပ်က အာဏာ သိမ်းခဲ့တဲ့ တစ်နှစ် ပြည့် ဖေဖော်ဝါရီလ 1ရက်နေ့ မှာ အမေရိကန် သမ္မတ ဂျိုး ဘိုင်ဒန် က ကြေညာချက် ထုတ်ပြန်ပြီး ဒေါ်ဆန်းစုကြည် သမ္မတ ဦးဝင်းမြင့် နဲ့ ဒီမိုကရေစီ ညှိကြရွေးကောင်း တင်မြှောက်ထားတဲ့ ခေါင်းဆောင်တွေ အပါအဝင် မတရား ဖမ်းဆီးထားသူတွေ အားလုံး ပြန်လွှတ်ပေးပြီး ဒီမိုကရေစီ စနစ် ပြန်လည် ဖော်ဆောင်ဖို့ တောင်းဆိုခဲ့ပါတယ် အာဏာ သိမ်းပြီးချိန်က စလို့ စစ်တပ်ရဲ့ မရေ မတွက်နိုင်တဲ့ ရက်စက် ကြမ်းဖက်မှုတွေကို ပြည်သူတွေ ရင်ဆိုင် ကြုံတွေ့ နေရကြောင်း နဲ့ စစ်ကောင်စီ ကြောင့် လူပေါင်း 1500 တေဆုံးခဲ့ပြီး ထောင်ချီ မတရား အဖမ်းဆီး ခံရသလို အဂတိ လိုက်စားမှုတွေ တိုက်ခိုက်မှုတွေ တိုးလာနေတဲ့အတွက် ဒေသတွင်းမှာပါ မတည်ငြိမ် ဖြစ်လာနေတယ်လို့ လည်း ထောက်ပြထားပါတယ် စစ်အာဏာပိုင်တွေရဲ့ လုံဆောင်မှုတွေကို ရှုတ်ချကြောင်းနဲ့ ကျူးလွန်သူတွေ တာဝန်ခံမှု ရှိသေးဖို့ ASEAN အပါအဝင် မိတ်ဆွေတွေ လက်တွဲဖက် နိုင်ငံတွေနဲ့ ဆောင်ရွက်နေကြောင်း လည်း ကြေညာချက်မှာ ပြောထားပါတယ် စစ်ကောင်စီ အနေနဲ့ လူသားချင်းစာနာမှု အထောက်အကူတွေ ဆောင်ရွက်နေသူတွေကို အတားအဆီးမရှိ တွားရောက်ခွင့်ပြုဖို့ နဲ့ မြန်မာနိုင်ငံ ဒီမိုကရေစီ လမ်းကြောင်းပေါ် ပြန်ရောက်ရေးအတွက် ဖွဲ့စည်းအားလုံးနဲ့အဓိပ္ပာယ်ရှိတဲ့ပြောဆိုဆွေးနွေးမှုတွေလုပ်ဖို့လဲတောင်းဆိုထားပါတယ်။မြန်မာပြည်သူတွေရဲ့တောင်းဆိုချက်ကိုစစ်တပ်ကဆက်ပြီးညှင်းဆို့နေသမျှစစ်တပ်နဲ့သူ့ကိုပံ့ပိုးနေသူတွေကိုအရေးယူမှုတွေဆက်လုပ်သွားမယ်လို့လဲသတိပေးလိုက်ပါတယ်။ဒီမိုကရေစီရရှိရေးနဲ့တရားဥပဒေစိုးမိုးရေးမြန်မာပြည်သူတွေရဲ့ရဲရင်နဲ့တန်ဋိဌာန်နဲ့ဆောင်ရွက်ချက်တွေမှာအမေရိကန်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတနစ်ကြရတဲ့အထိနိုင်ငံရဲ့အချက်အသေးတွေပေါ်ပေါက်နေတဲ့အပေါ်အထူးဆိုရင်ကြောင့်ကုလသမဂ္ဂလူမျိုးရေးကောင်စီကပြောပါရယ်မြန်မာပြည်သူတွေအကျိုးရှေ့ရှုပြီးတော့ဆွေးနွေးဖြေရှင်းဖို့လဲပို့ရုံးနဲ့မှာကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါရယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့အချက်အသေးတွေနဲ့လက်နက်ကိုက်ပစ်ပြီးဖားရီကိုကုလသမဂ ဒီနေ့ကတော့ဒီနေ့ထားကလာအတွင်းလူခွေရေချိုးဖောက်မှုတွေလူသားချင်းစာနာမှုပြဿနာတွေနဲ့စီးရဲမွဲတင်မှုကလည်းချက်ချင်းတိုးလာခဲ့တာကြောင့်ပက်ဆောင်အားနေလာတယ်လို့ပဲတိတာရင်တွက်ပါတရားမှုတွေရှိလာတာကြောင့်ဒီကိစ္စကိုအရေးတကြီးတုံ့ပြန်ဖြေရှင်းမှုလို့ကြောင့်တွေ့မှုကြောင့်ပြူရီယာပြောခွင့်ရဖာရာဟာကတနင်္လာနေ့တင်းစာရှင်းလင်းပွဲမှာပြောပါတယ် မြန်မာနိုင်ငံဆိုင်ရာထူးခိုးစလဲနှုတ်လင်းခေစာကလည်းမြန်မာနိုင်ငံရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာကတိတာတဲ့ဆောင်ရွက်ချက်တွေနဲ့အကူအညီပေးကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတင်ပြခဲ့တာပါမြန်မာနိုင်ငံမှာဆင်းရဲမွဲတေမှုမွေးရေဆေးထုတ်လုပ်မှုနဲ့လူကုန်ကူးမှုတွေတိုးလာသလိုပြည်သူတွေဘက်ကလည်းစစ်ကောင်စီကိုလက်နက်ဆွဲကင်တိုးလာလာတာကြောင့်အခြေအနေတ
ဒီနေ့ကျွန်တော်တို့ကအနာသိမ်းခဲ့ကြရလို့ညီမအနာကအတွဲနိုင်ငံတကာကဝန်ဝန်ဆောင်ရွက်ဖို့မိတ်ဆက်ကြတာကလေးပေးတိုက်တွန်းပြောကြားခဲ့ပါတယ်။ဥရောပသမဂ္ဂ EU ကလည်းစစ်အာဏာသိမ်းမှုမှာတာဝန်ရှိတဲ့ခေါင်းဆောင်တွေနဲ့အကြမ်းဖက်မှုလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေအပြေအဝတာဝန်ခံမှုရှိဖို့အာဏာသိမ်းတာတစ်နှစ်ပြည့်တဲ့အချိန်ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ စစ်ကောင်စီနဲ့ပတ်သက်နေသူတွေဆက်ဆက်လုပ်ငန်းတွေပေါ်EUကအခြေယူတန်ခတ်မှုတွေချမှတ်ခဲ့တယ်လို့တိုးတက်မှုတွေရှိမလာရင်ပိုတင်းကျပ်တဲ့အခြေယူမှုတွေချမှတ်ဖို့အသင့်ရှိကြောင်းလည်းသတိပေးထားတာပါ။စီရေးတိုက်ခိုက်မှုအားလုံးနဲ့မတန်တဆဆစ်အင်အားသုံးနာရီချက်ချင်းရပ်ပစ်ဖို့နေရာစုံကွာထွက်ပြေးနေရသူတွေစီအကူအညီအမြန်ပေးရနိုင်အောင်ဆောင်ရွက်ပေးဖို့လည်းထပ်ပြီးတောင်းဆိုထားပါတယ်။အာဆီယံ ကျွန်တော်တို့မအားကြီးရတဲ့ဦးတန်နဲ့ခံရရမယ်ကျွန်တော်တို့မအားကြီးရတဲ့ဦးတန်နဲ့ခံရရမယ်ဆိုတာရှိရကုန်နေရပါပြီမြန်မာစစ်ကောင်စီဘက်ကတော့ကုလသမဂ္ဂအဖွဲ့အစည်းအပါအဝင်နိုင်ငံနဲ့အဖွဲ့အစည်းတချို့ရဲ့ထုတ်ပြန်ချက်တွေဟာမြန်မာပြည်တွင်းကိုဝင်ရောက်ဆွတ်ဖက်ရာရောက်တဲ့လုပ်ရဆိုပြီးဖေဖော်ဝါရီ3ရက်နေ့မှာထုတ်ပြန်ကန့်ကွက်ခဲ့ပါတယ်
ကျောင်းနယ်စီမချတဲ့တင်နမများဖွဲ့RSF ကပြောပါတယ်လူအစုလိုက်အပြုံလိုက်တက်ဖြတ်တဲ့လို့ရတွေကိုဖုံးခွဲဖို့တင်နမတွေကိုဖမ်းဆီးထောင်ချညှဉ်းပန်းတာနဲ့အပျောက်ရှင်းပစ်တဲ့အထိပါကျူးလွန်မှုတွေရှိခဲ့တယ်လို့လည်းဖေဗရူလာ10ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်အာဏာသိမ်းပြီးနောက်ပိုင်းတည်ဆုံမှုတင်နမ3ဦးထက်မနည်းရှိပြီးတော့အပြင်းထန်ညှဉ်းပန်းနှိပ်စက်ခံရတဲ့တင်နမခုနှစ် မြန်မာဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရင်းနှီးအဖွဲ့ဝိုင်ဝိုင်အမ်ကလည်းစစ်တပ်အာဏာသိမ်းမိချိန်ကစပြီးတော့ဆေးရဆိုးမှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်နေရဆမှုမြောင်းနိုင်တဲ့ပုံစံနဲ့လူပေါင်း1000ကျော်အသက်ခံရတာကိုတွေ့ရှိခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။လုံခြုံရေးအဖွဲ့ဝင်တွေကဖမ်းဆီးထားတဲ့ထောင်ကြီးတဲ့ရဲသားတွေကိုညှဉ်းပန်းနှိပ်စက်တာအကြမ
ကယင်းကယာချင်းပြည်နယ်မကွေးနယ်စကိုင်းတိုင်းတို့မှာစစ်ကောင်စီကအင်အားအလုံးရင်တုံးပြီးမြေပြင်နယ်လေးချောင်းစစ်ဆင်ရေးတွေတိုးလုပ်နေတဲ့အတွက်ရဲသားတွေထိခိုက်နေရပါတယ်ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်အချိန်ချင်းမီးလောင်နေရတဲ့ချင်းပြည်နယ်တန်တလန်မြို့မှာစစ်ကောင်စီတပ်ဖွဲ့ရဲ့လက်ချက်ကြောင့်အခုရပိုင်းတွင်မှာပဲဖျားကြောင်းတွေပါဝင်ဒါဇင်နဲ့ချီတဲ scan တွေကို KIA ကချင်လက်နက်ကင်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ကြားပြီးနဲ့ Dry Commune နဲ့ Need White တိုက်ပွဲတွေကြောင်းမျိုးလုံးကျွနီပါအိုးအိမ်ထွက်ပြေးကြရသူတွေအတွက်အကူအညီတွေလည်းလိုအပ်နေပါတယ်။စစ်ဘေးလွတ်အောင်ရှက်ပြည်ပဲထွက်ပြေးလာကြသူများစုကမျိုးသမီးတွေဖြစ်ပြီးတော့အဲ့ဒီထဲမှာတက်ကြီးရွယ်ဦးနာမကျန်းသူကလေးငယ်တွေနဲ့ကိုဝင်ဆောင်တွေလည်းပါဝင်ပါတယ်။နိုင်ငံကိုအာဏာသိမ်းခဲ့တဲ့မနစ်ဖေဖော်ဝါရီ1ရက်နေ့ကနိုင်ငံအဝန်းအရေးပေါ်ခြေနေကြီးညာခဲ့တဲ့တစ်နှစ်ကြာအမိန့်ကိုစစ်ကောင်စီကဒီနေ့ဖေဖော်ဝါရီ1ရက်နေ့မှာပဲနောက်ထပ်6လတက်တန်းတိုးလိုက်ပါတယ်။
နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန်းရောက် ဒီနေ့ကတော့သတင်းတွေကိုလည်းပေးကြပါမယ်။ယူကရိန်းရုရှားပြည်ပကတင်းမာဂျင်အတွင်းနှီးတိုးတက်တဲ့အင်အားထပ်ရှိနေပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုဗစ်
မင်းချက်တပ်ဖွဲ့တွေကိုဥရောပမှာချထားဖို့စီစဉ်ကိုကြိုဆိုတဲ့အကြောင်းမြောက်အတလန်တိတ်စာချုပ်နေတိုးအဖွဲ့တွင်းမှုချုပ်ဟန်စတိုတန်ဘတ်ကပြောပါသည်။ရုရှားနှင့်ယူကရိန်းနယ်စပ်အခြေအနေတွေတင်းမာနေချိန်မှာနေတိုးမဟာမိတ်တပ်တွေကိုအရှိတောင်ဘက်စီကိုထပ်ဖို့နေတိုးကစဉ်စားတုံ့တက်နေရဆိုပြီးတော့လည်းပြောပါသည်။ ရုရှားအနေနဲ့ရှေ့ဆက်တွင်အကြီးမားပြစ်ထန်တဲ့တုံ့ပြန်မှုနဲ့ကြောင်းမှာဖြစ်တာကြောင့်ရှေ့ဆက်မတိုးဖို့နေတိုးကသတိပေးထားပါသည်။ရုရှားယူကရိန်းနယ်စပ်မှာရုရှားစစ်သား
ယူကရိန်းနဲ့ပတ်သက်ပြီးတော့ရုရှားဘက်ကလုံခြုံရေးအရာအဓိကစိုးရိမ်တဲ့အချက်တွေကိုအမေရိကန်နဲ့နေတိုးတို့ကလျှို့ရှုထားတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်သားထောင်ပေါင်းနဲ့ချီချထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမ္မတပူတင်ဘက်ကတရားဝင်ပြောဆိုတာများများဆဆမရှိခဲ့ပါဘူး။ယူကရိန်းကိုနေတိုးအဖွဲ့တွေဆွဲသွင်းဖို့နဲ့ဥရောပမဟာမိတ်နိုင်
ကျွန်တော်တို့မဟုတ်ကြသည်ဟုတဲ့အနေနဲ့ခံရရမယ်။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျိုးသိမ်းနေပြီ။ကျ ဟွာဆောင်ထွန်းအလေလက်နဲ့တာဝေးပြစ်နိုင်တဲ့မစ်ဆိုင်တုံးကြီးဟာအမေရိကန်ပြည်အောင်စုပိုင်နယ်နိမိတ်ထဲထိပြစ်ခတ်နိုင်ပြီးတော့ဒီနှစ်ပိုင်းတွေအတွက်မှာမြောက်ကိုရီးယားရဲ့စစ်တပ်မှုတွေထဲမှာထူးခြားဆုံးဖြစ်ပါလိမ့်မြောက်ကိုရီးယားဘက်ကသူ့ပေါ်မှာတန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပြဖို့ဖိအားပေးနေတဲ့အနေနဲ့အခုလာပိုင်းတွေမှာမစ်ဆိုင်တုံးတွေတစ်ခုပြီးတစ်
ဒါဟာပြီးခဲ့တဲ့ဇန်နဝါရီလကတည်းကစတင်ပြီးတော့ကလာပြီးတဲ့နောက်နေ့စဉ်ကိုဗစ်ကူးစက်မှုနှုန်းကတရထဲမှာလူငါးတောင်းနဲ့ထောင်ကျော်အများဆုံးဆန့်ကျင်တဲ့နေ့တက်ခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့ဇန်ဘက်ကတည်းကစရင်90%ကျော်အနေနဲ့ရှိတဲ့ရောဂါဖြစ်မတက်မတော့ဘူးဆိုပြီးတော့အစိုးရတာဝန်ရှိသူတွေကပြောတာပါ။ WHO အတွင်းမှာထက်ဒရော့စ်ဂေဗရီယယ်စ်ကတော့တရုတ်ကကိုရှော့ပေးတာ
အသက်၅နှစ်အောက်ကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့အမေရိကန်ပြည်အောင်စုမှစီစဉ်နေပါသည်။ဖိုင်ဇာနဲ့ဘိုင်အန်တက်ကိုဗစ်ကာကွယ်ဆေးတွေကိုအရေးပေါ်အခြေအနေအနေနဲ့အသက်၆လကနေ၅နှစ်အရွယ်ကလေးတွေကိုကာကွယ်ဆေးနှစ်ကြိမ်ထိုးပေးခွင့်ပေးဖို့တောင်းဆိုထားပါသည်။ဒီတောင်းဆိုချက်ကိုတည်ပြုမပြုအမေရိကန်အစားတောင်းနဲ့ဆေးဝါးစီမံကုလကဲဌာနFDAကဖေဖော်ဝါရီလ၅ရက်နေ့မှာ Bali, Govic Yoga Sapiching Lega, Swing, Clear Yau, Setatan Jo, Govic Gusa Cantayabi Pipari. During a Beijing Miroma, Fabula Lienima Sapiro Jimba Kiri, Sanga the Olympic Puma, Alon Bakin Sibu Dre, Govic Sayan Simi Sikanugo Chatari, Jang Bibi Saya, Olympic Comedy, Iwasiga, Simi Saya Jigiga Piovali, Olympic Puedre Yalari Ede, Yau Chow Danger, Govic Sia Kama, Govic Di Punanedu, Nia Shisekonia Duyare Chow, Iwasiga Tauta Brian McCloskey Piovali, Yoga Gusemui Tatumala, Aksadama Donalau, a Puerto Dawn Shidre, Nibiari, and Media the Marigo Dija. A colo go visit Siri, seeming second region, Olympic Debretuma, go with Sula Bion like Gusta Muji, Pima, Shanshan, and Melo Yungi, Jan Duga, Joraba. Olympic outside the Marigaro, go with Gusta Kayaye, Jan Wemu and I made it through the shallow, Jews are Pinsen, Adamia, Alahata Pitamago, so in Javari, American Australia Pidane, Canadian and Yanu Abawin and the Chugaro, Pizzi Olympic Jan Wego, dear Win Suya Gusel, Melo Pen at the Pima Tajavari. ဟင်းချက်ဟင်းရက်စီအပါဝင်ကမ္ဘာပေါ်မှာအစားအသောက်ကုန်စည်နှုန်းတွေကဆယ်နှစ်နီးပါးကာလအတွင်းမှာအမြင့်ဆုံးတက်နေတဲ့အကြောင်းကုလသမဂ္ဂစာနယ်ကခွဲကားပြောပါသည်။ကမ္ဘာပေါ်မှာကုန်သွယ်ရောင်းဝယ်နေတဲ့ကုန်ပစ္စည်းစည်းနှုန်းတွေကိုစောင့်ကြည့်ပြီးတော့ကောက်ခံတဲ့
ဘုတ်ကုံထုံးနိုင်မှုအားနည်းလာပြီးတော့ဟင်းရက်စီစီတွေလည်းတက်လာတာဖြစ်တဲ့အကြောင်းအဖေကပြောပါသည်။တွင်းကုံကိုအားထားနေရတဲ့နိုင်ငံတွေကစီးရဲတဲ့လူတွေအတွက်ပို့ပြီးတော့ထိုက်ခဲဖြစ်စေနိုင်တယ်လို့လည်းအဖေကသတိပေးထားပါသည်။တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ပြောပြပေးသွားတာဖြစ်ပါတယ်ခင်ဗျာ။ စစ်ကောင်စီကပြင်ဆင်ရေးဆွဲထားတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းဟာ2022ခုနှစ်ကပြင်ဆင်ရေးဆွဲခဲ့တဲ့မူကြမ်းထက်လူခွင့်ရေးဆိုင်ရာပိုင်းမှာပိုပြီးတော့စိုးအားသွားစေလိမ့်မယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Free Expression စစ်ကောင်စီတပ်တွေကမိရှို့တာလို့ဒေသခံတွေကပြောပေမဲ့ဒီပေါ်မှာတော့ဗီအိုအနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။ဇန်နဝါရီ3ရက်နေ့တုန်းကတော့ပလဲမြို့နယ်အမတီကျေးရွာမှာရှိတဲ့ဌာနေပြည်သူ့စစ်တပ်ဖွဲ့ဝင်တွေရဲ့စခန်းနဲ့ကျေးရွာအနီးတစ်ဝိုက်ကိုပြည်တဲ့တွေဝင်တိုက်ပြီးတော့နေအိမ်တွေကိုမိရှို့ဖျက်ဆီးသွားတယ်လို့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရွာသားတချ အခုညစီစဉ်ထုတ်လို့ရေမှုကအလိမ္မာဖြစ်ပြီးတော့အတန်လွင်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ် View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ line တို့မီတာ1925 30နဲ့ line လက်မီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.